အမေရိကန်ကိုဝင်ရောက်ချိတ်ဆက်လာတဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွေးကလေးစီထားတဲ့ရှိကြောင်းဆွဆွဲခြင်းနဲ့တော်တော်ထမဆိုးရကိုထိတ်တန့်လူဝင်ရောက်အဖွဲ့တစ်ဖွဲ့ကတရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကဖြတ်မှတ်ခဲ့တဲ့တရားရုံးအမိန့်ကိုဆန့်ကျင်ရောက်တယ်လို့ပြောတာပါ။ ACLU ကအမေရိကန်ပြည်သူအခွင့်အရေးနဲ့သတ်မှတ်တာကကယ်လီဖိုးနီးယားဒီဆန်ဒီယေဂိုမြို့ဘိုးအစိုးရတရားသူကြီးထံမှာအင်္ဂါနေ့ကဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ACLU ရဲ့ရှင်းနေဖြစ်တဲ့လီဂါလန်စာသမထမဲ့အစိုးရအနေနဲ့ကလင်းငယ်တွေကိုမိဘတွေနဲ့တကွဲကလေးစီထားရှိစေတာဟာအံ့အားနဲ့တုံ့လို့ရှာကောင်းဆောင်နဲ့အခုလိုရက်ဆက်ပြီးတရားမုံနဲ့မူဝါဒကြောင့်တကွဲကလေးစီဖြစ်နေတဲ့လူထောင်ပေါင်းများစွာအပြင်နောက်ထပ်မိသားစု900ကျော်လည်းထပ်ပြီးအလားတူအခြေအနေရောက်နေတယ်လို့ထောက်ပြထားပါပါမိသားစုတွေကိုပြန်လည်စုစည်းပေးဖို့အတွက်တရားရုံးရဲ့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ2018ဇွန်လတုန်းကမိသားစုဝင်တွေကိုတကွဲကြားစီပြုလို့မှုရပ်တန့်ဖို့အတွက်သမ္မတထရမ့်ကအမိန့်ပေးခဲ့ပြီးနောက်ပိုင်းကလေးပေါင်း1000နီးပါးဟာသူ့ရဲ့နီးပါးတွေရှိကနေခေါ်ယူသွားတာခံရတယ်လို့ ACLU ကပြောပါတယ်။ထရမ့်ကတော့သူ့ရဲ့မူဝါဒဟာမိဘအနေနဲ့တာသမီကိုအန်ဒီပြုမှတာတကွဲကြားစီထားဖို့ညှဉ်းချားထားတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့နေကြောင်တက်တွေကတော့မိဘတွေကမော်တော်ယာဉ်စီကံချိုးဖောက်မှုတို့မျိုးရာဇဝတ်မှုတိတ်တိတ်လေးတွေကျူးလွန်ကြရင်အခြေခံကြောင်းရှိသူရဲ့ကလေးတွေကိုသူ့ရဲ့နီးပါးတွေထံကနေခေါ်ယူသွားတာမျိုးခံရတာမျိုးရှိတယ်လို့ပြောပါတယ်။